စာဖတ်ပြမယ့် podcast channel လေးကိုအပိနာစနေကြတဲ့ချီရီမိတ်ဆွေများအားလုံးပဲမင်္ဂလာညချမ်းလေးဖြစ်ပါစေရှင်။မိတ်ဆွေများအားလုံးပဲကျန်းကျန်းမာမာနဲ့ဘေးကင်းလုံခြုံစွာရှိနေနိုင်ကြဖို့အတွက်ဆုတောင်းပေးလိုက်ရပါတယ်။ကျွန်မဝင်းဤပါရှင်။ဒီညမှာတော့ကျွန်မကစရာလေရင်းသားစောချစ်ရေးသားထားတဲ့အဲ့ရငါအဖေဆိုတဲ့ဝတ္ထုတလေးတစ်ပုဒ်ကိုဖတ်ပြပေးလိုပါတယ်။နားဆင်ခံစားပေးကြပါအောင်ရှင်။အေးငါဖေကျွန်တော်ငငယ်ကကျွန်တော်ဖေကိုတိတ်ချစ်တယ်အဖေလည်းကျွန်တော်ကိုတိတ်ချစ်ခဲ့ပါတယ်ကျွန်တော်တို့ဒါဖတ်စင်ကပျော်စရာကြည်နူးစရာပါအခုကျွန်တော်ကြီးလာပြီးမှခက်မမှန်ခက်တဲ့နဲ့ဆက်စင်ဖြစ်သွားတာပါအထူးသဖြင့်ကျွန်တော်ဆရာအောင်ပြီးတက္ကသိုလ်ရောက်မှခုလိုအဆင်မပြေဖြစ်သွားတာပါကျွန်တော်ငငယ်ကအဖေကားမဝင်နိုင်သေးဘူးတန်ချီတန်ွေတမန်ကိုပိုင်လုပ်ငန်းတော့ရှိပြီကျွန်တော်ကြောင်းသွားရင်အဖေပခုံးမခွာစီသွားရတယ်အဖေကကျွန်တော်လွယ်ကိုလွယ်ပြီးကျွန်တော်ထမင်းပူလေးကိုဆွဲထားသေးတယ်အဲ့ဒီရက်တွေကိုကျွန်တော်မမေ့နိုင်ဘူးတိတ်သဘောကြတယ်အမှန်တိုင်းပြောရရင်အဲ့ဒီအချိန်မှာကားနဲ့ကြောင်းသွားတဲ့လူတွေကိုအားမကြမိဘူးအဖေကပေါ်ခွာစီပြီးအားလုံးကအမြင့်ကြီးကနေကြည့်ရမြင်ရသဘောကျတယ်။ကားလေးတွေကိုလည်းအဖေပခုံးမကနေကျွန်တော်ငုံကြည့်ရတယ်။အဖေကဆယ်ရမ်းအောင်ငယ်ဖို့ခုနှစ်တန်းအထိပဲကြောင်းနေခဲ့ရတယ်။ဒါရောတောရွာကအလဲရင်ကြောင်းမှာခုနှစ်တန်းအောင်ပြီးဆင်းရဲလို့ကြောင်းဆက်မနေနိုင်တာနဲ့ကြောင်းရကြပန်းရရအလုပ်ကိုလုပ်ရတယ်။နောက်မှရန်ကုန်ကဦးလေးတယောက်ဆက်သွင်းနေတန်ချီတန်ွေတမန်လုပ်ငန်းတစ်ခုမှအလုပ်ရတယ်။လုံရင်းလုံရင်းနဲ့လုပ်ငန်းကျွမ်းကျင်ပြီးလာကကောင်းကောင်းရလာတယ်။အရွေးလေးရတော့လုပ်ငန်းရှင်ကအားကိုးရတဲ့တန်ချီတန်ွေတံပန်းတန်တကားစီရဖြစ်လာတယ်။ငွေကလေးစုမိတော့အဖေကကိုပိုင်လုပ်ငန်းခွဲထောင်တယ်။အမေနဲ့အိမ်ထောင်ကြတော့အဖေကကိုပိုင်လုပ်ငန်းနဲ့ဖြစ်နေပြီ။အဖေကကျွန်တော်သူ့မအောင်ခဲ့တဲ့စေတန်းကိုအောင်စေချင်တယ်။သူမတက်ခဲ့ရတဲ့တက္ကသိုလ်ကိုတက်စီချင်တယ်။ကျွန်တော်ဆယ်ရန်းကိုဂုံနူးသုံးမာတာနဲ့အောင်တယ်။အဖေဝမ်းသာလွန်းလို့အိမ်မှာလူတွေကိုဖိတ်ပြီးကျွေးမွေးအိတ်ခံတယ်။ကျွန်တော်လည်းစုရီပေး။ကျွန်တော်လည်းပြရပေါ့။အဲ့ဒီအထိအဖေနဲ့ကျွန်တော်အဆင်ပြေပါတယ်။တက္ကသိုလ်တက်ပြီးတော့တငယ်ချင်းတွေနဲ့ပေါင်းရတင်းရတငယ်ချင်းတွေရဲ့မိဘတွေနဲ့တွေ့ရဆုံရပြောဆိုရတော့အဖေရဲ့နေပုံထိုင်ပုံပြောပုံစုပုံတွေကိုအထင်သေးလာတယ်။အဖေကအများအားဖြင့်သူ့အလုပ်သမားတွေနဲ့ပြောရဆိုရတော့စကားပြောရမာရီကျန်နေတိမ်တိမ်မွေ့မွေ့သိမ့်မရှိဘူးဝိတာစင်တာလေအိမ်မာရောအလုပ်ထဲမာရောတန်ခေဟီတန်ကြီးတန်ခွေလုံနေရတော့ခက်ပိပိခက်နွန်းနွန်းခက်ချင်းချင်းဝတ်တွေပဲဝတ်တယ်သားသမီးကိုဆုံးမရလေထင်းရင်ထင်းသလိုမထင်းရင်မထင်းသလိုပြောရဲဆိုတတ်တယ်စေရနာရှိရသိပြီမဲ့ဆုံးမပုံစနစ်မကျဘူးလို့ထင်တယ်ကွန်ပျူတာတက္ကသိုလ်မှာအတန်းတူဖြစ်တဲ့ဇော်မင်းထက်အိမ်လိုက်သွားတဲ့အခါသူ့ဖေဦးအောင်ထက်နေပုံထိုင်ပုံပြောပုံဆိုပုံတိတ်သဘောကျတယ်။သူကဥပဒေပွဲရခရိုင်တရားသူကြီး။ကျွန်တော်လည်းသူ့သားရဲ့တငယ်ချင်းအဖြစ်နဲ့ချစ်ခင်ပါရဲ့။ကျွန်တော်မိဘအလောက်ကိုင်းမေးလို့တန်ကြီးတန်ကွေးတန်ပန်းတန်တကားလုပ်ငန်းလုပ်တာပြောတော့ကောင်းတာပေါ့။ကိုပိုင်အလောက်ကားမှကြီးပွားချမ်းသာတာလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်လည်းရှိတယ်။ဘသူမှကြောက်မနေရဘူးကြိုးစားစားတော့ထိုးတက်နိုင်တယ်လို့ပြောတယ်။ဒါပေမဲ့ငယ်တုန်းတော့ပညာကိုကြိုးစားသင်ယူဖို့လိုကြောင်းဝဲတစ်ခုခုရဖို့လိုအပ်တဲ့အကြောင်းပြောပါရစေ။အင်္ဂလိပ်စကားလုံးတွေတောင်းတဲ့အတန်ထွက်ကလည်းတိတ်ကောင်းတာပဲ။ငါဖေလေးဒီလိုဖြစ်နေကောင်းပါလို့မိမိဆန္ဒဖြစ်မိတယ်။အဲ့ဒီနေ့ကအိမ်ပြန်ရောက်တော့မိသားစုအတူစားကြတဲ့ညနေစာထမင်းဝိုင်းမှာဇော်မင်းချက်ဖေးချောင်းချီကျူးပြောဆိုမိရဲ့။အဖေဘာမှပြန်မပြောဘူး။နောက်တနေ့ကျောင်းကိုအဖေကားနဲ့လိုက်ဖို့တော့လမ်းမှာရင်ထင်းရဲတွေရှောင်ပြီးစစ်စစ်နေရတွေ့ရတယ်။အဖေကဟာ supply chain တွေနဲ့တွေ့နေပြီ။လူပြောတယ်။အဖေကလည်းဗျာ supply chain မဟုတ်ပါဘူး surprise check ပါ။လို့အင်္ဂလိပ်လိုပြပြသားပြောပြီးပြင်ပေးလိုက်တယ်။မင်းကလည်းငါတင်ပေးလို့တက္ကသိုလ်ရောက်တာနဲ့ကြီးကျယ်မနေစားမနဲ့လူတိုင်း supply chain လို့ပြောနေကြတာပဲ။ supply chain တော့ဘာဖြစ်လဲ။ကျွန်တော်မကြည်မနက်ပြန်ပြောတယ်ကျွန်တော်ကဘယ်ခံမလဲ အဖေပြောတာတန်တော့မားနေလို့ပြင်ပေးရပဲသူများကြောင့်အဖေကိုရေးမှဆိုလို့စေရနာနဲ့ပြောတာကိုမသိမပြောနဲ့ပေါ့လို့ပြန်ပြောလိုက်တာပေါ့နောက်တနေ့ကစပြီးအဖေကျွန်တော်ကိုကြောင်းလိုက်မဖို့ဖြစ်တော့စကားလည်းတိတ်မပြောတော့ဘူးကျွန်တော်ဘတ်စကားနဲ့ပဲကြောင်းသွားပါလေအိမ်နောက်ကလေးကအဖေနဲ့ကျွန်တော်ရဲ့ဆက်ဆံရေးဟာခက်မမှန်ခက်တန်တန်ဖြစ်သွားပါလေပြောစရာရှိရင်အမေကတဆင့်ပြောကြဆိုကြပါလေညီမလေးကကိုတန်ညီမလေးကိုတော့အဖေကားနဲ့ကြောင်းဖို့ကြောင်းချူလုပ်ပေးပါလေနောက်တော့အဖေအင်္ဂလိပ်လိုစကားလုံးအမားတွေပြောနေအများကြီးကြားနေရတယ်။စီကနမီရော original တို့လိုဟာမျိုးတွေပေါ့ရှက်စရာကောင်းတယ်ကျွန်တော်ဘာမှမပြောတော့ပါဘူး။ကို့စီရင်တာကို့သူမလက်မခံတာပဲ။ဒါပေမဲ့သူများရှိမှကို့အဖေကမပြီးမတအမှန်ကန်တဲ့အတန်ထွက်တွေနဲ့ပြောနေရောရှက်စရာကောင်းလို့စိတ်ပြတ်တာပေါ့။လူကြီးလူငယ်ရဲ့အားပြိုင်မှုခေပညာမတက်တဲ့အဖေနဲ့ခေပညာတက်တဲ့သားသမီးရဲ့အပြိုင်မှုလို့ပဲနားလည်ထားလိုက်ပါရစေ။ကျွန်တော်ကြောင်းစရိတ်၊သွားစရိတ်၊လာစရိတ်၊စားရာဝတ်တာ၊ကုန်ကြရာအားလုံးတော့အဖေကပဲပေးနေရတာပါ။တအိမ်လုံးမှာစီးပွားရေးဆိုလို့အဖေတယောက်ပဲရှိတာကိုဆယ်ရက်ကတည်းကဖြစ်တဲ့အမေကတော့အားလုံးအတွက်စီမံခန့်ခွဲတုံ့ဆွဲရမှာ။ကျွန်တော်အတွက်လည်းပါရပါ့။ကျွန်တော်အတွက်ကုန်ကြရာကအများဆုံးနောင်ဖြစ်ချင်းဖြစ်မယ်။တနေ့ရောဇော်မင်းထန်းနဲ့ကျွန်တော်ဝနက်ချောင်းရွာဖျားပွဲကိုသွားကြတယ်။ကျွန်တော်တို့ဒတန်းနဲ့ကွန်ပျူတာတက်နေအောင်မိုးတို့ရွာပေါ့။အောင်မိုးအတင်းခေါ်လို့အလေလိုက်သွားကြတယ်။အောင်မိုးဘေးကလည်းသမားလယ်ရီများလို့ကျွဲရီနွားရီလည်း6កောင်လောက်ရှိတယ်။အိမ်ကနှစ်ထပ်အိမ်ပါပဲ။ဒါပေမဲ့လယ်သမားအိမ်ဆိုတော့ရှုပ်လို့ပွေလို့သူတို့အိမ်နဲ့ဆိုင်တော့ကျွန်တော်တို့အိမ်ကတသက်ရရနဲ့အဆင်ရှိတာပေါ့။ဇော်မင်းထတ်တို့အိမ်ကတော့ဘာမှမဆိုင်ဘူး။အတက်ရဆုံးနဲ့အထက်တန်းအကြဆုံးပဲဖေးအပွဲထုံးစံအတိုင်းဧည့်သည်တွေကလည်းများစားစရာတွေကလည်းဆုံးလို့ကျွန်တော်တို့ကတော့လူရှင်းရအောင်မိုးခန့်မှာပဲနေကြတယ်အောင်မိုးခန့်မှာစာကြည့်စပွဲနဲ့ကတင်းနဲ့စာအုပ်စင်နဲ့ကွန်ပျူတာနဲ့တသက်ရှိရှိလက်ရှိတယ်ကျွန်တော်တို့တောင်ရောက်ဇာကားပြောနေကြတော့အောင်မိုးဖေးဝင်လာတယ်ကလထိုင်တလုံးမှာဝင်ထိုင်ပြီးကျွန်တော်တို့ဇာကားပြောနေအောင်နားထောင်နေတယ်ကျွန်တော်တို့ပြောတဲ့အထဲမှာကွန်ပျူတာဗိုင်းရပ်စ်ဝင်တဲ့အနေနဲ့အကြောင်းပရိုဂရမ်နဲ့ software ပြက်ကုန်တဲ့အကြောင်းပြောတော့အောင်မိုးဖေကဝင်မေးလိုက်တယ်။အဲ့ဒီဗိုင်းရပ်စ်ကပိုးလာ။တဲ့။အောင်မိုးကပိုးတမျိုးပေါ့လို့ပြောတယ်။အဲ့ဒီပိုးကောင်ကဘလို့ရောက်လာပြီးကွန်ပျူတာရဲ့ကိုဘယ်အပေါက်ကဝင်လာလဲ။အဲ့ဒီအပေါက်ကိုလုံအောင်ပိတ်ချလို့မရဘူးလား။သူ့လေမှာတုံးနေ။ဩဘာပိုးတက်စီတုံးရင်မရဘူးလားလို့မေးတယ်။ကျွန်တော်နဲ့ဇော်မင်းထက်ပြောင်းရုံမကဘူးအတန်ထွက်ရေးမိကြတယ်။ရေးမိပြီးမှတတိယလိုအောင်မိုးကိုကြည့်လိုက်ကြရဲ့။ကျွန်တော်ဆိုရင်သွားစမ်းပါဖေးရလဲမသိရင်မသိတယ်လို့နေစမ်းပါဝင်မပြောစမ်းပါနဲ့လို့ရှက်စိတ်လွန်ပြီးပြောမိမှာပါ။တကယ်လဲရှက်စရာကိုဒါပေမဲ့အံ့ဩစရာအောင်မိုးကမျက်နှာမပြတ်ဘူးရှက်လည်းမရှက်ဘူး။သူပါကျွန်တော်တို့နဲ့အတူရေးပြီးအဲ့ဒါငါအဖေပဲကွာလေးတန်းထိပဲကြောင်းနေဘူးလေရွှတ်နယ်ပွက်တဲ့စင်းစင်းရဲရဲရုံးကန်လေးလုပ်ပြီးငါ့ကိုကွန်ပျူတာတက်ကတူရအောင်ကြောင်းထားပေးအဲ့ကွန်ပျူတာကလည်းဖေဝဲပေးထားတာပေါ့ပြောအဖေဘာမှမဖြစ်ဘူးအဖေထင်တာပြောလို့ရတယ်ပြောတဲ့အားအောင်ပေးလိုက်သေးရဲ့သူ့အဖေကလည်းသူ့သားအားပေးရသဘောကျပြီးပြောလို့ရေလို့မေးချင်တာတွေကိုမေးချင်တယ်လို့ဆက်မေးနေတာပေါ့အောင်မိုးကသူ့အဖေနားလေအောင်ရှင်းပြတယ်ပြောစရာကြီးအဲ့ဒီအချိန်မှာပဲကျွန်တော်ခေါင်းထဲမှာအတိအမြင်တစ်ခုဖြစ်သွားတယ်အောင်မိုးပြောပုံနဲ့တွေးပုံမြင်ပုံကယိုယိုလေးပါပဲကောင်းလိုက်တာလို့နားလေသွားတယ်အောင်မိုးရဲ့စိတ်နေသဘောကိုလည်းလေးစားမိတယ်တကယ်လို့သာကျွန်တော်တွေးမိတယ်လို့သွားစမ်းပါဗျာအဖေကလည်းမသိရင်မသိတယ်လို့နေစမ်းပါဝေမပြောစမ်းပါနေလို့ငောက်လိုက်မန်လိုက်ရင်အဖေဘလောက်ရှက်ရှာမလဲအခန်းထဲကထွက်သွားရရင်ဘလောက်စိတ်မကောင်းဖြစ်လိုက်မလဲသူတင်ပေးလို့တတ်တဲ့ပညာနဲ့သူငောက်ခံနေရတာလေကျွန်တော်အမားကိုချက်ချင်းနားလေလိုက်ပါပြီကျွန်တော်ဖေပြောတဲ့အမားတွေဟာတကယ်တော့အောင်မိုးဖေပြောရအောင်မဆိုးပါဘူးအဖေတင်ပေးလို့တတ်တဲ့ပညာနဲ့အဖေကိုအထင်သေးစောကနေခဲ့မိတာကျွန်တော်စိတ်မကောင်းဖြစ်ရတယ်တောင်းမမာရဲ့ဖေ စိတ်ထဲမှာပြောနေမိရဒီကနေအိမ်ပြန်ရောက်သွားရင်ကျွန်တော်ဆက်ဆံရေးပြီးပြောင်းတော့မယ်အဖေကိုအထင်သေးအမြင်သေးမပြောတော့ပါဘူးအဖေမြစ်တာကိုပြန်ရအောင်ယူတော့မယ်အဖေအင်္ဂလိပ်အသံထွက်တွေမှာပြောနေရင်လေပြောဖေဘာမှဖြစ်ဘူးလွတ်လွတ်လပ်လပ်သားပြောအောင်မိုးတို့တားဖာကိုလှမ်းကြည့်ရင်ကျွန်တော်စိတ်ထဲမှာပြောနေမိတာပါလေရင်သာစောချစ်မူရင်းရေးသားတယ်ဆရာကြီးကို credit ပေးပါတယ်ရှင်နာစင်ပေးခဲ့ကြရမယ့်ဆွေများလေဒီညတောင်းဘေကင်းလုံးချုံစွာနဲ့အိပ်ပျော်နာနေနိုင်ကြပါစေလို့စတောင်းပေးလိုက်ရပါတယ်ရှင်